ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်PDF တွေထိန်းချုပ်ထားတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့ကိုပြန်ပြီးတော့ထိန်းနိုင်မှုစစ်ကောင်စီဘက်ကလည်းတပ်မ၅၅လောက်ခန့်တပ်တွေကလမ်းကြောင်း၃ကြောင်းဖြတ်ပြီးတော့ကျုံတို့ကော့ဂရိတ်လမ်းတိုင်းမြဝတီကိုလာနေကြပါတယ်ဒီလိုသူတို့လာနေတဲ့လမ်းတစ်လျှောက်ကပြည်ပူးပေါင်းတပ်တွေကနေကြားဖြတ်ပြီးတော့ဝင်ရော စ်ကောင်စီရဲ့တပ်မငါးငါးလက်အောက်ခံတပ်ရင်းတွေဟာမြရီမြို့ကိုလာဖို့အတွက်လမ်းကြောင်း၃ကြောင်းကနေဖြန့်ခွဲပြီးတော့တက်လာနေပါတယ်။တက်လာတဲ့စစ်ကြောင်းတွေကိုလမ်းကနေဖြတ်ပြီးတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်
ပြန်လာတဲ့စစ်ကြောင်းစစ်ကူစစ်ကြောင်းတွေပေါ့နော်။တန်ရတာကအစီးနှစ်ဆက်လောက်ပါတယ်။အခုတော့ကျတော့ငန်းငါးပဲအင်အားပြည့်ပြီးတက်လာတာသူ။တက်လာတဲ့စစ်ကြောင်းဂျန်တန်းမှာတော့တိုင်မျိုးဘက်မှာတော့ဟုတ်ကဲ့ဒီထုတ်ဖို့ကိုလမ်းတဲ့ရောအထရလမ်းကြောင်းတုံးကြောင်းနဲ့ဖြတ်ပြီးတက်လာတယ်။အများကြီးကိုစက်သိမ်းဖို့ပေါ့နော်။အဲဒီစစ်ကြောင်းတွေကိုတော့ကျွန်တော်တို့လို့ဒီ KNL နဲ့ PDS ပူးပေါင်းတပ်ဖွဲ့တွေကတော့ထိထိတိုက်ပွဲတွေဖြစ်နေတယ်။ပါရှင်မတွန်းနိုင်ဂျန်ဒရာမှာလည်းတိုက်ပွဲကြီးကြီးဖြစ်တယ်။နောက်ဦးကျန်မျိုးဖက်ကိုဖျက်တဲ့တယ်။မျိုးဖက်မှာလည်းတဲ့ဆန်မျိုးချိန်စစ်ကြီးကနေဆက်တက်မှာပေါ့နော်။အဲဒီလိုကျန်တဲ့အဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်။နောက်ထုတ်ဖို့ကိုလည်းကျွန်တော်ဒီဈာမခွန်းနဲ့အပိုင်ဘက်မှာလည်းတိုက်ပွဲကြီးဆက်ဖြစ်နေတာဟုတ်ကဲ့
။အဲ့ဒီဘက်ကဒေသခံတွေကတော့စစ်ကောင်စီရဲ့တန်ကြက်ကာကားတွေလမ်းမှာပြက်နေတာတွေကိုလည်းတွေ့ရကြောင်းပူးပေါင်းတပ်ဖွဲ့တွေကလည်းလမ်းမှာဖျက်တိုက်နေတယ်လို့လည်းပြောပြပါတယ်။
အဲ့တော့တော့တုံတို့ဘက်ကတော့ပြောလာပဲတုံတို့ကနေဘယ်လိုဆက်သွားရအောင်တို့ကျင်တယ်ဟိုတနေ့ကဆိုတိုက်ထုတ်မှာတို့ကျင်တယ်ဟာတုံနဲ့ကြုံတယ်ဆက်တက်ကျင်တယ်ဟောတို့ကျင်တယ်ဆင်းတော့လှမ်းလှမ်းပြစ်တာတပိုင်းတော့ဟိုဟာပေါ့ပြင်ပြန်ယူတယ်ဟောတော်တော်တရားခွဲတယ်ပေါ့ဥပန်းတက်တယ်ပေါ့ဟော
အခုခါမှာတော့လက်တလျှောက်ကဒေသခံကြီးရွာသားတွေလည်းတိမ်းရှောင်နေကြရပြီးကွန်ကရစ်မြောက်ပိုင်းရေလေကုန်းကြီးရွာအနီးတစ်ဝိုက်ကိုတော့စစ်ကောင်စီဘက်ကလေရင်ဘွဲပြန်ပြီးတော့ကင်းထမှုတွေလုပ်နေတယ်လို့လည်းဆိုပါတယ်ကော့ကရိတ်မျိုးကတော့မျိုးပြက်တစ်ခုလိုဖြစ်နေပြီးဒေသခံတွေကပြီးခဲ့တဲ့လတွေတည်းကထွက်ပြေးတိမ်းရှောင်နေကြပြီဖြစ်ပါတယ်။ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြောက်ရီမျိုးဘက်မှာတော့ဖိုင်းမြမာနယ်ဆက်ဖြစ်စီစကားတစ်ကတော့ပုံမှန်ဖွင့်ထားပြီးလူအဝင်ထွက်တွေရှိနေတယ်လို့မနေ့ကပိတ်ထားတဲ့အမှတ်နဲ့ဖြစ်စီစကားကတော့ယာယီပြန်ဖွင့်ပေးခဲ့ပြီးဒီကနေ့မှာတော့ကုန်ကားတွေဖြတ်တန်းခွင့်ပေးခဲ့ပါတယ်။ခလာယ295ကစုတ်ခွာသွားတဲ့စစ်ကောင်စီတပ်သားတွေကတော့ဖြစ်စီရေတရားနှစ်နန်းမှာနေထိုင်နေပြီးသူတို့ကတော့ပူပေါင်းတပ်ဖွဲ့တွေဘက်ကလက်နက်ချခိုင်းတာကလွဲရင်ဖိအားပေးတိုက်ခိုက်တာတွေတော့မရှိသေးပါဘူး။မြောက်ရီမြို့ကို KNU နဲ့ပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာတော့အိမ်နီးနာချင်းထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားအေးဝင်ကြီးတို့ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကိုရောက်ရှိလာခဲ့ပြီးအခြေအနေတွေကိုကြည့်ရှုကာနယ်မြေခံအုပ်ချုပ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့ပါရဲ့ရှင်။